ရုရှားလက်တော်အမတ်အောင်သူဖြစ်တဲ့ဒင်းနစ်ဗိုရိုနင်ကော့ဖ်ဟာယူကရိန်းနိုင်ငံကီယက်မြို့တော်မှာဒီကနေ့ပဲတနက်နေ့ပြစ်ခတ်တပ်ဖြတ်ခတ်ခံရပြီးရုရှားနိုင်ငံကခိုင်းစီတဲ့လူသားသမားရဲ့လက်ချက်ပြစ်ပုံရတဲ့အကြောင်းယူကရိန်းရဲ့တပ်ဖွဲ့ကပြောပါရယ်လက်တော်အမတ်အောင်ဗိုရိုနင်ကော့ဖ်ကတော့အသက်အန္တရာယ်ဆိုးရိမ်တဲ့အတွက်ယူကရိန်းနိုင်ငံကိုပြေးရတဲ့နေထဲမှာပဲထွက်ပြေးတင်းရှောင်ခဲ့ပြီးရုရှားလူလာတဲ့ယူကရိန်းသမ္မတဗစ်တာယာနူကိုဗစ်ချ်ဖို့နိုင်ငံတော်သစ္စာဖောက်မှုနဲ့ဆွဆွဲထားတဲ့အမှုမှာတက်တည်ဖြစ်ထွက်ဆိုခဲ့တာပါ။တရားရုံးမှာတက်တည်ဖြစ်ထွက်ဆိုချက်ကြောင့်အသက်ခံခဲ့ရတာဖြစ်နိုင်တယ်လို့လည်းယူကရိန်းအစိုးရရှင်းနေရုံးအကြီးကဲယူရီလက်ဆင်ကိုကပြောဆိုခဲ့ပါတယ်။ခရီးမျိုးတော်မှာနေကင်းကြောင်တောင်ပြစ်ခတ်လုကြံခဲ့တာရုရှားအစိုးရကလုံနေချာပုံစံမျိုးဖြစ်ကြောင်းလည်းပြောဆိုသွားပါတယ်။ရုရှားလက်တော်မှာဗိုရိုနင်ကော့ဖ်ဟာမြို့တော်ချက်ချာနေရာကဟိုတယ်တစ်ခုရှိမှရပ်နေတဲ့အချိန်မှာပဲတနက်သမားကပြစ်ခတ်သွားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကြောင့်တက်တော်ဆောင်ဖြစ်သူလည်းဒဏ်ရာရရှိသွားခဲ့ပေမဲ့ပြန်လည်ပြစ်ခတ်ခဲ့ရမှာတနက်သမားကိုထိမှန်သွားပါတယ်။တန်ရတဲ့တက်တော်ဆောင်နဲ့တနတ်သမားနှစ်ယောက်စလုံးကိုတော့အခုခါစေးုံတင်ထားတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ယူကရိန်းနိုင်ငံမှာတင်းရှောင်နေတဲ့နောက်ထပ်ရုရှားလက်တော်အမှအောင်သူဖြစ်တဲ့အီလီယာပိုနိုမာရော့ဖ်ကတော့သူနဲ့တွေ့ဖို့စီစဉ်ထားလို့မှအသက်ခံခဲ့ရတယ်လို့ပြောပါတယ်ဒီဆုံးသူလွတ်တော်အမှအောင်ဟာဒုစရိုက်သမားတူမဟုတ်ပဲရုရှားအစိုးရအတွက်အန်ဒီယန်ရှိသူတူဖြစ်တဲ့ကြောင့်တက်ခတ်မှုကျွလွန်တဲ့အကြောင်းရင်းကထင်ရှားတယ်လို့လည်း Facebook လူမှုကွန်ရက်ပေါ်မှာမှတ်ချက်ပေးထားတာပါရုရှားအစိုးရကတော့လွတ်တော်အမှအောင်အသက်ခံရမှုနဲ့ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆန်ထားပါတယ်